ูบ่รู้มึงไม่เอาไงเนี่ยปัตตะตะตะนี่กูคิดโดยเฉยเนาะ तू နိုင်ငံရေးဘဝလာလားဆိုတော့မိကုံကတော့ဓမ္မစီရတဲ့မိကုံဖြစ်ပြီးတော့စူတန်လေးလာကုန်တဲ့ထိုက်တဲ့မိကုံတခုဖြစ်ပါတယ်ဝင်မဝင်လာတော့သူကိုယ်တိုင်နဲ့သိမှာပေါ့သို့တော်လည်းသူလုံနေတာလေးကိုမြင်နေရတဲ့ခြေလမ်းတွေအရာကတော့သူဒီကုံတခုကိုဥတည်ပြီးအရွယ်ချက်ရှိရှိနဲ့လုံနေတာလို့တော့မြင်ပါတယ်ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနေ့ပတ်သက်တဲ့ကိစ္စကိုကြည့်ရင်တော့ကျွန်တော်နိုင်ငံရေးခြိမ်းလို့မမြင်မဲနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တခါ sanction လို့ခေါ်တဲ့တန်ခါအရေးယူမှုကိစ္စတွေကိုတက်တာကောင်းတက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့တော့နိုင်ငံရေးတွေဝင်မဲ့ဝင်မှုကတော့အတိအကျပြောလို့တော့မရဘူးဆိုတော့မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗျဟု
တ်ကဲ့ဆိုတော့แต่ตุนนายไงได้วินาบีโลเวเจนรู้หมายอยู่ပြီးတော့ဆွေးနွေးကြည့်မယ်ဆိုရင
်
တကယ်လို့သာ तू ဝင်လာခိုင်းရင်သူ့ဘက်ကအသာချက်တွေဘာတွေရှိနေလဲဆရာတိတ်ချိန်မှာတိုင်းနာတချို့ကသူ့လိုလူတနည်းအားဖြင့်တက်မတော်ဘက်ကပြန်ပြီးတော့အုတ်ထွက်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်ဆိုတော့တချို့တိုင်းနာတွေဇာတွေမှာဒီဒီမိုကရေစီလူခွင့်ဆိုတာကသူ့တိုင်းနာအခွင့်ကိုပို့ပြီးတော့လူချင်းနေကြတဲ့ကိစ္စတွေဖြစ်ပါတယ်ဥပမာရခိုင်နယ်စပ်မှာဖြစ်တဲ့တပ်နာရီနဲ့ပတ်သက်ပြီးတော့တချို့လူတွေကဒီတပ်နော်ရဲ့သဘောထားကပူပြီးကောင်းတယ်လို့ယူဆတဲ့လူတွေရှိပါတယ်။အဲဒီတော့အဲ့ဒီဟာတွေကိုကြည့်ရင်သူဘက်ကအသက်ကြီးတွေဘာများရှိနေမှာထင်ပါလဲ။တကယ်လို့သူနိုင်ငံရေးတဲ့ဝင်နိုင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှိကြကြလေးကစဉ်းစားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူရဲ့အနေအထားကိုပြင်တင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုအားရှိတယ်လေလို့ကျွန်တော်အကြီးဟိုနှစ်ပေါင်းမြောက်များစွာစဉ်းစားပါတယ်။အဲ့တော့တမတော်တွေကပုဂ္ဂိုလ်ကတိုင်းပြည်ကောင်းလာအောင်အမားတွေကိုပြင်လာနိုင်အောင်လုပ်နိုင်ခွင့်ရှိတော့ကျွန်တော်ကအဲ့လိုလူမျိုးဟုတ်တယ်ဆိုတော့ထောက်ခံကျင်ပါတယ်။သို့တော့တမတော်တွေမှာကျွန်တော်တို့ဘုဂျုံကြီးတွေဝင်းနဲ့စပြီးတော့ဘုဂျုံဘူးကြီးတွေကြည့်လိုက်လို့ရှိရင်သူကအဲ့ဒီကောင်းစားရေးကိုဆောင်ရွက်နိုင်စွာမရှိကြကြဘူးဆိုကျွန်တော်ယူရိုသားသားနဲ့အာမနာနဲ့ပြောလိုပါတယ်။ဒါတပြင်းအခုပုံမျိုးမရောလာလို့သူတက်လာတော့သူ့ရဲ့လုံရက်ဒီဟိုကြည့်လို့ရှင်တော့ကျွန်တော်ကအတော့ကိုအားမရဘူး။အရင်ပုံစံကြီးကြီးပုံစံမျိုးကြီးတွေကိုညံ့နေလို့ကျွန်တော်ကမြင်တယ်။ဘာကြောင့်လဲဆိုရင်ပြောတာဆိုတာလုတာတိုင်းတာဆောင်ရွက်တာဒီကြည့်လို့ရှင်အားကိုးတတ်တဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်ကမမြင်ဘူး။ဒါပုဂ္ဂိုလ်ကြီးပါတမ်းမောဘက်ကအပူပြီးတော့ရတာတဲ့အင်ဂျီကိုခုနညီငယ်ရင်းပြချဖြစ်ဖြစ်တန်ငါရေးဖြစ်ဖြစ်အင်ဂျီတန်ငါဖြစ်ဖြစ်လုံနိုင်မလားဆိုကျွန်တော်ကခုခုပဲတူတယောက်မှမမြင်ဘူးခင်ဗျာ
ဆရာကျွန်တော်တခုစဉ်းစားမိတာတချို့ကစဉ်းစားရတယ်အခုမြန်မာနိုင်ငံလက်ရှိဖွဲ့စည်းပုံအရဆိုရင်တမတော်ရဲ့အခန့်ကဏ္ဍသိပ်များနေတယ်တမတော်ဟာတမရရဲ့အမိန့်ဒီအရသားရဲ့အမိန့်ကိုလည်းပဲနာခံဖို့လဲဒီနေ့ချင်းတမတော်ကိုတိုင်းတွဲနိုင်တဲ့ဩဇာညောင်းနိုင်မဲ့လူတယောက်စီဆိုင်ရင်ဒီမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်ပိုကောင်းမယ်အုပ်ချုပ်ပိုချောမွေ့မယ်လို့တွက်တဲ့လူတွေရှိပါတယ်နမူနာချင်းဥသိဉ္စင်လက်ထက်ကဆိုရင်ပို့ပြီးတော့အဆင်ပြေခဲ့တဲ့ဘာညာပေါ်လေဒီလိုကတွက်ကြပါတယ်ဆိုတော့အဲ့ဒီရှုထောင့်ကကြည့်ရင်တော့ဆရာဘယ်လိုသုံးသပ်မလဲ
။ဟုတ်တယ်ဒီချက်ကလာတမဟိုစီလိုတဲ့မေကွန်တစ်ခုပါ။ဘုသောလေကျွန်တော်မြန်မာကတလို့ပြောတယ်။ဘိုးကျော်ကြီးတိမ့်စိန်ဥသိဉ္စင်ဖြစ်လာပြီးတော့သမတလုတဲ့ကာလ9နှစ်ဟာအခုပြောင်းကာလာတခုပါတကယ်ကိုဟလာဟိုဟောပေါ့နော်တုံးဆက်မယ်စနစ်လို့စစ်ကုထုရေးကနေပြီးတော့ဒီမဟုတ်ဒီစစ်တစ်စိတ်တစ်ပိုင်းတစ်စုံတရားရှိတဲ့ကာလာမှာဥဆောင်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မလို့သူ့ကိုအမှတ်ကြီးအများကြီးပေးပြီးတချို့ဆိုတက်ခါသာဟိုနိုဘယ်ရှုထောင်ပေးလို့တော့ဟိုဒီကောင်အောင်လွှတ်ကြလွှတ်ကြသေးတာနော်။အဲ့တော့သူ့လက်ထက်မှာဟိုဘယ်လိုဖြစ်လာလဲဆိုတော့ဟလာကျွန်တော်တို့လိုအမြင်မဲ့ခြင်းတွေဟိုဟိုဟိုအချင်းချင်းဖြစ်တဲ့ကိစ္စအပေါင်းဝင်တော်တော်များများအပြောင်းလဲတွေဒါကျောင်းလေးနေလောက်ပါလေလောက်တယ်ဆိုတော့လေ2008ဖွဲ့စည်းပုံအောက်ကလောက်ပါဒါဒီအတွက်ကျွန်တော်တို့ဥသိစိတ်တမလို့အရာရှိကြီးဟောင်းမှုလို့အမှတ်ပုတ်ပေးနိုင်ခြင်းမရှိဘူးခင်ဗျအဲနောက်တစ်ခါဥသိစိတ်ရဲ့လုပ်ပုံလို့နေတာဥသိရှင်နဲ့လည်းမတူဘူးဥသောမောင်နဲ့လည်းမတူဘူးလက်ရှိဘုရားကြီးမရောင်းလိုက်မတူဘူးနဲ့သူကဟိုဒီလိုညီညီအေးစစ်လူတွေတောင်ခတ်ဆန်တာပေါ့နော်ဟိုသူပါတီတွင်းကိစ္စလွှဲရင်ပေါ့ဆုတ်ခဲ့တဲ့လူတွေမလို့ဒါပြဿနာနေတဲ့အတွက်ငါသာ တမတော်ရရှိမှုဟိုဒီလိုဖြစ်သလားဆိုတော့ကျွန်တော်တော့အဲ့လိုတော့မယူဆပါဘူ
းဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံတိုင်းရှိကိုရွေးကြမယ်ဆိုရင်တော့ဒီတမတော်ကိုကင်တွင်နိုင်မဲ့တမတော်နဲ့သဟဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရေးရှိကိုပို့ပြီးတော့အချိန်မြန်လာအောင်လုပ်နိုင်မယ်အလားအလာရှိပါရဲ့လားဆရာကြီးရော
အာအဲ့ဒါလေကျွန်တော်တော့အနာနာနဲ့ဖြေရမှာပေါ့နော်ဒီလေးတက်တော်နဲ့ပတ်သက်ပြီးတန်တွေမှုဆိုတာလည်းပေါ့နော်လက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆန်းစုကြည်အရလွယ်ရင်ကျွန်တော်တော့အခုထိတော့မမြင်ဘူးခင်ဗျာနောက်ဘယ်လိုပြောင်းပြောင်းကျွန်တော်တို့ဒီပုဂ္ဂိုလ်တွေရတာကျွန်တော်ရှားပါတယ်နောက်တစ်ခုကအခုထဲထဲလူတို့ပြောနေတာကတက်မဲ့ကိုကန်တွေဖို့လို့ကျွန်တော်မြင်ဆောင်တက်မဲ့ကလည်းနှိုင်းချဖို့ဒီဘုံအောက်ကပြထားတဲ့အခွင့်အာဏာတွေအကုန်လုံးအပြေဝအပြေဝကတော့ကြော်သေးတယ်သူယူပြီးဆောင်ရွက်နေတာပါတော့အောင်ဆန်းစုကြည်ရဲ့အဆိုကအလားဒီပြည်ပြည်ကြောင်လေးရေကိုတော်လန်ရေးလို့သုံးနှုံးနဲ့ကြောင်လေးဒါမဟုတ်ခင်နဲ့အဲတော်လက်ပြောတော့နေတာလည်းဒီကိုရေးနေတာအဲရေးနေတဲ့ဒီလိုဒီကောင်းတဲ့ညောင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှိုးနေတာကတော့ဒီတဲ့ဒီကိုဟာကျွန်တော်ပေါ့ပေါ့လုံးမလားလို့တော့နည်းနည်းကြတော့ဒုတိယတော့အောင်ဆန်းစုကြည် ID မရဘူးအဲ့တော့သူကဒါမရတဲ့ဘက်ကတမတော်ဘက်ကကြည့်တမတော်ကတော့သူ့ဖွဲ့စည်းပုံခွင့်အာဏာအောက်ကပြည်သူတက်နေပြီတော့အောင်ဆန်းစုကြည်ဖြစ်ဖြစ်ပြည်ဖြစ်ဖြစ်ဟလာသူတို့တည်းကဘုံတို့ပြည်ပြောင်းပြောင်းအာသူတို့ဘက်ကလည်းပြောင်းလဲစရာမရှိဘူးတမတော်မကိုင်းတယ်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကဖိတ်ခိုင်းလို့မယ်လို့ထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီအစ်တောင်အရှာတို့အရှာတို့ပေါ့လေဟိုထိုင်ဝမ်တို့ဆောက်ကိုရီးယားတို့တောင်ကိုရီးယားတို့ကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာဏာရှင်ဗုဒ္ဓတွေပြီးတော့တရားသားနဲ့သဟဇတာဖြစ်အောင်လုပ်နိုင်တဲ့ဗုဒ္ဓကြီးတွေကတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့အခါနှစ်ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ဆိုရင်ချန်ဒူဟံပြည်တဲ့အခါဗုဒ္ဓကြီးနူတီဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တွေကအလစ်ချင်းနဲ့တပ်နော်ကပြုပင်ပြောင်းလဲလူလာတဲ့လူနဲ့ညှိပြီးတော့သူဖွဲ့စည်းပုံကိုဆွဲပြီးတော့ဒီမိုကရေစီလမ်းကိုဆောင်နှံလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးဖြစ်လို့ဖြစ်သွားပါပြီဆိုတော့အဲ့ဒီနမူနာတွေကြည့်ရင်မြန်မာနိုင်ငံမှာတော့အဲ့လိုအစဉ်အလာမျိုးတစုံတရာဖြစ်လာနိုင်မဲ့မျိုးရင်းချက်ကျွန်တော်ထားနိုင်ဘူးလား
ဟုတ်ကဲ့ဆရာဒီမိဘကလည်းကျွန်တော်ပထမအဦးဆုံးမိဘမှာရှင်နေတယ်လို့ပေါ့ကျွန်တော်တို့မျိုးရင်းမျိုးရင်းကြပါလေအဲ့ဒီကောင်းဖို့အတွက်ရတာဖြစ်ဖြစ်တမရောကောင်းဆောင်ဖြစ်ဖြစ်ကောင်းဆောင်အောင်ဖြောက်ရှိဖို့မျိုးလင်းမျိုးလင်းပါလေဒါတော့ခုနကျွန်တော်တို့ပြောကြတာဆွေးနွေးကြတဲ့ဥပမာလေးလို့ပေါ့ကျွန်တော်တို့ပုံမှန်နိုင်ငံကရှိလာရင်တော့ဟိုကောင်းတာပေါ့ဒါဆိုကျွန်တော်တင်ပြရတယ်ကျွန်တော်ကတော့ဟိုရှိလာကြတဲ့အကြောင်းမမြင်ဘူးခင်ဗျအဲခုနကျွန်တော်ဆွေးနွေးကြတဲ့ဘာဦးသိန်းစိန်ကအဲ့ဒီလိုလုံနိုင်ငံရှိတဲ့ပုံကိုယ်သာဖြစ်ခဲ့ရင်တော့တန်းဒီတော်တော်လေးတောင်းကောင်းနေကြအောင်ရှိတယ်တော်တော်လေးဥပဒေကလုံမှန်ဆိုမရှိခဲ့ဘူးလို့နောက်တက်မယ်လို့ပြောတဲ့အခုလက်ရှိအဲတမတော်အကြီးဆုံးဘုဇုံမူကြီးမင်းအောင်လိုင်းပါလေဒီစဉ်လောက်တော့မှလုံမှန်ဆိုရှိမလားမရှိဘူးလို့ကျွန်တော်ကတော့ဟိုငါးနှစ်တာတက်တန်းအတွက်မှာအဲ့လိုသုံးသပ်တယ်ခင်ဗျာဒါကြောင့်ကျွန်တော်ပုံမှန်နိုင်ငံမှာတက်မော်တွေကအရာရှိဟောင်းဒီဒီမဆိုတန်းယူကောင်းအောင်ပေါ့ထောလုံမှန်ဆိုရှိတဲ့နှလုံးကြီးရဲ့လက်ရုံးကြီးရဲ့အဲ့ဒီအဆန်ရှိတဲ့တနည်းအားဖြင့်ဟိုဒီဒီမှာမပါရှိတဲ့တမတော်ကောင်းဆောင်ကျွန်တော်ကအခုတည်းကမမြင်နေဘူးခင်ဗ
ျဟုတ်ကဲ့ဆရာနောက်ဆုံးနည်းနည်းတွေ့ကြည့်အောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ့လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးတဲ့နောက်ခြေလှမ်းကဘယ်လိုဖြစ်သွားမလဲထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ကြမလဲဆရာ
ကျွန်တော်ကအနေရီကိုကျွန်နိုင်တဲ့အနေရီကပူကောင်းအောင်လုပ်နိုင်ဖို့ရှုရနိုင်ငံရေးပါတီကတော့ကျွန်တော်ကတော့အမှန်နဲ့ပြောရင်တော့မမြင်သေးဘူးခင်ဗျအဲ့တော့အနေရီရရတဲ့မဲတွေကိုရတော့ခွဲယူဖို့အဆင်တော့ဖြစ်နေတယ်အဲ့တော့တော်တော်တန်ခါကြီးဟိုဟို UTP လောက်ကြတာမဟုတ်တမတော်ကို UTP လောက်ကြတာမဟုတ်ပဲနဲ့မဲနေရရရေးလုပ်ထားတဲ့နိုင်ငံရေးပါတီဒီကမြားနေတယ်ခင်ဗျကျွန်တော်အမြင်နဲ့ဆိုတာကဒီပါတဲ့တိုင်းပါတဲ့အမီခံတဲ့ပါတီရောင်ရမယ်အဒီမလို့ခေါ်တဲ့အလေကလည်းအမေရိကန်ပြားပြီးတော့အဲ့မှာတက်ခံရတဲ့ချိုးနေရမှာဟိုဒီမိုကရေစီဒီအချင်းချင်းအဆင်မတည်ရင်တက်ခံရကြပေါ့ရမယ် သုံးသက်ချက်ကတော့တင်းနဲ့လောက်တော့ဆော်လေးပါအဲ
့တော့2015အပြီးအခုဆောင်းလာတဲ့5နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့2020နောက်ပိုင်း5နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများ
ဘယ်အခြေအနေကြောင့်ပြောင်းလဲအဲ့ဒါကတော့နည်းနည်းလေးတော့တောင်းမြင်တယ်ခင်ဗျာဥပမာဆိုလက်ရှိအမေရိကဦးစီးပြီးလုပ်နေတဲ့ဖွဲ့စည်းပုံပစ္စည်းတွေကဒီဆုံးတရားအတန်းတာကြီးကျွန်တော်ရလာနိုင်မယ်လို့မြင်ပါတယ်အဲ့တော့ဒီဟာရလာကြည့်တော့ဒီကနေ့ရင်းနေမှာမဟုတ်ဘူးလေအမေရိကနောက်အနေနဲ့ဒီပေါ်အဲ့ဒီမှာကိုယ်စီလိုလာတဲ့နိုင်ငံရေးအားစုကဖွဲ့စည်းပုံပစ္စည်းတွေကိုမောက်ချလာနေဖတ်ပြီးလောက်ကြမှာဖြစ်တဲ့အတွက်နောက်9နှစ်ဆိုတော့ကျွန်တော်ထင်တယ်ဒီမိုကရေစီကအခု2015ရတော့ပို့ပြီးတော့ရလာနေတဲ့အကြောင်းဖြစ်နေပါတယ်